ားလုံးပဲမင်္ဂလာပါဒီနေ့ကျွန်တော်ယုံကြည်တဲ့ပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာ၃ခုကိုပြောပြချင်ပါတယ်ပထမတော့လူငယ်တွေအနေနဲ့မိမိကိုယ်ကိုစူးစမ်းအထောက်အမှုအပြင်းနဲ့ရှိဖို့ပါမြန်မာပြည်ကចောင်းသားចောင်းသူတွေအနေနဲ့နိုင်ငံရဲ့ပညာရေးစနစ်နဲ့အဆင့်တန်းကိုအားလုံးသိရှိပြီးဖြစ်ပါတယ်နိုင်ငံတော်အနေနဲ့လည်းပညာရေးအဆင့်တန်းမြန်မာပြည်နဲ့ပတ်သက်ပြီးတော့အားလုံးခွန်ဆိုင်စူးစမ်းနေပါတယ်ဒီလိုမျိုးအခြေအနေမျိုးမှာပညာရေးတန်လျာဆိုတာကျွန်တော်ရေးတန်လျာနေနေဒီလိုမျိုးပဲကျွန်တော်ဖြစ်ဖြစ်နေရတဲ့တစ်ခုရှိပါတယ်နိုင်ငံကစည်ရဲချိုးတဲ့တွေချိုးတဲ့တော့ပညာရေးအတွက် budget ကမလုံလောက်ဘူးဒီ human resource capital ရဲ့ output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ဘိုင်းမှာအမကောက်မှုအမကောက်တဲ့အတွက်နိုင်ငံကစည်ရဲချိုးတဲ့ရပါတယ်အဲ့တော့ကျွန်တော်ရေးတန်လျာနေနေဒီလိုမျိုးပဲပညာရေးတန်လျာနေနေတဲ့အတော်အတွင်းမှာကျောင်းသားကျောင်းသူတွေအနေနဲ့မိမိကိုယ်ကိုစူးစမ်းအထောက်အပံ့အပြည့်နဲ့ရှိမှသာလေရေခြားနိုင်ငံကပညာရှင်တွေနဲ့ရေမောင်တန်းပြီးစူးစမ်းနေမှာဖြစ်ပါတယ်။ဒုတိယချက်အနေနဲ့စူးစမ်းအားထုတ်မှုဆိုတဲ့နေရာမှာလည်းကံကိုပုံမချဖို့လိုပါတယ်။ဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆောင်ပွဲကန်းကိုသွားဖြေကြတယ်။ဆောင်ပွဲကန်းနေရာထွက်လာတဲ့အချိန်မှာတငယ်ချင်းတွေမိဘဆွေမျိုးတွေနဲ့ကျွန်တော်တို့စကားပြောကြမယ်။ကိုကံမကောင်းတဲ့လို့ဆောင်ပွဲမဖြစ်နိုင်ခဲ့ဘူး။ကံမကောင်းတဲ့လို့ကိုကြက်ပြီးတော့ပြင်ဆင်ထားတဲ့အပုပ်တွေနဲ့ဆောင်ပွဲကမေးလာတဲ့ပုံတွေနဲ့မတူညီခဲ့ဘူး။ဒီနေရာမှာကျွန်တော်စဉ်းစားစီလိုတာကကိုကံမကောင်းတာလားကိုအတုံးမကျတာလားဆိုတာစဉ်းစားကြည့်လို့ပါတယ်အများစုကတော့ကျွန်တော်တို့ကံကိုပုံချတာများပါတယ်ကံကိုပုံချတာများနေတဲ့၍ကံကိုပုံချနေတဲ့၍ကျွန်တော်တို့လူချင်းနဲ့အနိုင်ကိုရောက်မှာမဟုတ်ပါဘူးအင်တာဗျူးသွားဖြေတဲ့ကျွန်တော်တို့အစီအစဉ်လုပ်ငန်းဆောင်တာဒီမှာလဲဒီတိုင်းမှာပဲအင်တာဗျူးသွားကိုပြင်ဆင်မသွားဘူးအင်တာဗျူးသွားဖြေတယ်အင်တာဗျူးမအောင်ဘူးကံကိုပုံချပါတယ်အဲ့ဒီရကံမကောင်းလို့အင်တာဗျူးမဖြေနိုင်ခဲ့ဘူးတကယ်တော့ကျွန်တော်တို့ကံမကောင်းတာကမိမိကိုယ်ကိုအတုံးမိမိကိုယ်တိုင်အတုံးမကျတာလားဆိုတာခွဲခြားသိနိုင်မှုလိုပါတယ်။နောက်ဆုံးတတိယအချက်အနေနဲ့ကတော့စိတ်သက်သာပြင်းပြမှုလို့ခေါ်တဲ့ passion နဲ့စိတ်ဝင်စားမှုလို့ခေါ်တဲ့ interest ကိုခွဲခြားသိဖို့လိုပါတယ်။ဥပမာကျွန်တော်ရေးကူးတာဝါသနာပါတယ်။စိတ်ဝင်စားမှုရှိတယ်။ဒါပေမဲ့ကျွန်တော်တစ်သက်လုံးရေးမကူးနိုင်ပါဘူး။ဘာလို့ပါလဲ။ကျွန်တော်မှဒီရေးကူးခြင်းဆိုတဲ့အားကစားကိုစိတ်ထက်တန်ပြင်းပြမှုမရှိလို့ပါဒီနေရာမှာကျွန်တော်တို့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်နေတဲ့အားကစားသမီးကူအားကစားသမားကြီးတွေကိုကြည့်မယ်ဆိုလို့ရှိရင်သူတို့ရေးကူးခြင်းဆိုတဲ့အားကစားနဲ့အတက်မွေးဝမ်းကြောင်းပြုကြပါတယ်ဘာကြောင့်သူတို့အတက်မွေးဝမ်းကြောင်းပြုနိုင်ပါလဲသူတို့မှာရေးကူးရဲဆိုတဲ့အားကစားကိုစိတ်ထက်တန်ပြင်းပြလို့ဖြစ်ပါတယ်ကျွန်တော်တို့ဘဝမှာတစ်ခုခုကိုရယူပိုင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်စိတ်ဝင်စားမှုတစ်ခုရဲ့မလုံလောက်ပါဘူးစိတ်ဝင်စားမှုအပြင်တကယ်ကိုစရာဆက်တံပြင်ပြမှုတခုလိုပါတယ်။ကျောင်းသားကျောင်းသူတွေအနေနဲ့ဥပမာပြရမယ်ဆိုရင်စေပညာကိုဝါသနာပါလို့စေကျောင်းတက်တဲ့သူနဲ့စေပညာကိုစိတ်ထက်တံပြင်ပြလို့တင်ယူခြင်းနဲ့ကျောင်းသားကျောင်းသူနဲ့ချင်းမယ်ဆိုရင်အောင်မြင်မှုအတိုင်းအတာကအများကြီးกว่าပါတယ်။အသေးချာကတော့အသေးချာတာတခုကတော့စေပညာကိုစိတ်ထက်တံပြင်ပြပြီးတော့လက်လာခြင်းပြီးတော့လူကတာနေသူများထပ်ပို့ပြီးတော့အောင်မြင်နိုင်မှာဖြစ်ပါတယ်။ဘဝဟာအရန်တူတောင်းလို့ပါတယ်စစ်မှန်တဲ့စိတ်ထက်တန်ပြင်ပြမှုနဲ့ပျော်ရွှင်မှုကိုရှာဖွေတွေ့ရှိပါစေလို့ဆုတောင်းရင်းဒီကုန်းဆုံးပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်